တရုတ်ကဘီလီယံနဲ့ချီရင်းနှီးမြှုပ်နှံတည်ဆောက်မဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်ခမ်းမမှာမနေ့ကပြုလုပ်တဲ့ဒီအများပြည်သူရှေးမောက်ဆွေးနွေးပွဲမှာဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုဆက်ပြီးတင်ပြမှာပါရှင်တရုတ်ကျွေးပြီးစီမံကိန်းအဖြစ်လူများဝေဖန်ခံနေရတဲ့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့မက်လ6ရက်နေ့ကရန်ကုန်မြို့တော်ခမ်းမမှာပြုလုပ်တဲ့ဆွေးနွေးပွဲမှာရန်ကုန်တိုင်းအစိုးရရဲ့ရန်ကုန်မြို့တစ်စီမံကိန်း NYDC အမှုဆောင်အရာရှိချုပ် Search Bank ဦးသိန်းဝေကအရင်ကကမ္ဘာပံရဲ့နာမည်ပျက်စီးနေတဲ့ထည့်သွင်းခံခဲ့ရတဲ့ China Communications Construction Company CCCC လက်ထက်စီမံကိန်းအတွက်ရင်းနှီးမြှုပ်နှံဖို့ပေးအပ်ခဲ့ရတဲ့အခြေအနေကိုအခုလိုရှင်းပြသွားပါတယ်
ဆိုတော့ကျွန်တော်တို့ကခောက်ပေါက်များစွာပုဂ္ဂိုလ်တွေနဲ့ဆွေးနွေးစီမှာစီးပွားရင်တကယ်လုံမယ်လုံမယ်ဂတိပေးတာတစ်ခွက်ပဲကြတယ်စီစီတစ်ခွက်ပဲကြတယ်အဲ့ဒီတစ်ခွက်ပဲကြတဲ့အချိန်မှာကျွန်တော်တို့မင်းတို့စီစီရောက်မှာမလုံဘူးဆိုရှင်ကျွန်တော်တခြားအမေရိကန်လောက်ရှင်လားကျွန်တော်အရန်ဖိတ်ခေါ်တယ်နော်ဂျပန်လောက်ရှင်လားကျွန်တော်ဖိတ်ခေါ်တယ်ကိုရီးယားလောက်ရှင်လားဖိတ်ခေါ်တယ်အိန္ဒိယလောက်ရှင်လားကျွန်တော်ဖိတ်ခေါ်တယ်ယူရီးယားလို့ရှိတာသိခေါ်တယ်တရားမလောက်လားလာတာရှိတယ်100မီလီထုတ်ဖို့200မီလီထုတ်ဖို့เนาะဒါလေးလုံမယ်ဟွာလေးလုံမယ်2ပီလီထုတ်ဖို့လူကမရှိဘူ
းတစ်ဖက်မှာလဲ CCCC ကိုကဘာဘန်ကနေသူတို့တတ်မှတ်ထားတဲ့အမြည်ပြက်စင်းကနေပယ်ဖျက်ခဲ့တဲ့အတွက်လဲအခုလိုလက်ခံခဲ့တာဖြစ်တယ်လို့ဦးသိန်းဝေကပြောပါတယ်လူများစိတ်ဝင်စားနေတဲ့တရုတ်ကငွေစိုက်ထုတ်ရင်းနှီးခဲ့တဲ့အတွက်အကျိုးမြတ်ခွဲယူမဲ့ IRI 73ရာခိုင်နှုန်းကိစ္စမှာတော့တရုတ်ဘက်ကအရင်းနှီးပြန်ပြီးချိန်မဲ့ကာလခန့်မှန်းချေ15နှစ်ကြာပြီးမှအဲ့ဒီအကျိုးမြတ်ကိုမြန်မာဘက်ကခံစား권ရမယ်လို့ခန့်မှန်းထားကြောင်းဦးသိန်းဝေကအခုလိုပြောပါတယ
်ကျွန်တော်တို့ဒေါက်ကျူမန့်ထဲမှာကြည့်လို့ရှိရင်15နှစ်လောက်လိုအပ်တယ်ဒီရင်းနှီးမျိုးနာမှုကမ္ဘာတည်းစင်္ဂါနီလာလိုတဲ့ projection ဒီ assumption တွေရှိတယ်ဒါကျိန်းနေတာမဟုတ်ဘူး assumption တွေရှိတယ်အဲ့ဒီလိုစက်ရုံလိုဘယ်တစ်ခုဝင်လာလို့ရှိရင်ငွေရဘယ်လောက်ရမလဲဟလားမီးဘယ်လောက်ရောင်းနိုင်လဲအဲ့ဒီဟာမျိုးပေါ့နော်ဒီ assumption တွေအကုန်လုံးမှန်လို့ရှိရင်စင်္ဂါနီတွင်မှကျေမယ်
စီမံကိန်းအကျိုးမြတ် IRI 73ရာခိုင်နှုန်းခံစား권ရှိတယ်ဆိုတာကောင်းပြီမဲ့ခမန်းကြီး15နှစ်ကြာပြီးမှမြန်မာကရမယ်ဆိုတဲ့ကိစ္စမှာကိုယ့်ဘက်ကနစ်နာမှုတွေရှိနေတယ်လို့ American ခြေဆိုင်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကမြင်ပါတယ
် IRI ဆိုတာအရှင်းပြောလို့အစ်စင်ကုန်ကြမဲ့ကုန်ကြစည်းရယ်အစ်စင်ပြန်လဲအမြတ်ရမယ်အကျိုးအမြတ်ပေါ့လေအကျိုးအမြတ်ဆိုတဲ့နေရာမှာခုနအလောက်ကန်နေဖြစ်လာမယ်အင်းဒီတိုးတက်လာမှာဆိုတံပိုးကြီးအဲ့ဒါတွေကိုထည့်ပြီးတော့ပရိုတက်ထားတာအတင်းမဆန်ဆိုတာနော်ဆိုစီမံကိန်းတစ်ခုလုံးရဲ့အကျိုးမြတ်ရှိမဲ့လုံးလားတင်မဆန်သို့တော့သူတို့ကနေပြီးတော့စကားနဲ့လုံးလုံးသူတို့ကကျိုးကင်ထားမှဖြစ်တဲ့တည်းအကျိုးမြတ်73ရာခိုင်နှုန်းကလည်းအကျိုးအမြတ်ကလည်းသူတို့ပဲစကားနဲ့လုံးသူတို့ယူသွားမယ်ကျွန်တော်တို့ဆိုကမရဘူးလို့ကျွန်တော်တို့တုံ့ပြန်တယ်
အဲ့တော့တစ်ဖက်မှာကြတော့ဒီရန်ကုန်မြို့တစ်စီမံကိန်းတိဆောက်ရတဲ့အဓိကရည်ရွယ်ချက်ကအလုတ်ကင်တွေဖန်တီးပေးဖို့အတွက်ဖြစ်တယ်လို့ရန်ကုန်တိုင်းဆိုရဘက်ကရောအခုဒီ NYDC ရဲ့အမှုဆောင်အရာရှိချုပ်ဦးသိန်းဝေကရောပြောပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
်အလုတ်ကင်တွေဖန်တီးမယ်ဆိုလို့ရှိရင်အထုတ်တွေကတော့ရမယ်သူတို့လည်းဒီအလုတ်ရဖို့စိတ်ယုံနေတာသူတို့လာမယ်သူတို့လည်းဆောက်အောင်ပေါ့သူအိမ်နေဆောက်အောင်မယ်စိတ်ယုံနေဆောက်ပေးရမယ်တရားတွေတရားတွေပါတယ်လို့ဆောက်တဲ့အခါကျတော့အလုတ်ကံရမယ်ဆိုတာကပြောတာကပြောတာဟုတ်တကယ်ကြတော့ဟိုလက်တွဲမှာကြာရင်ဘယ်လိုဖြစ်ချင်မှဖြစ်မှာတရုတ်ရဲ့စီမံကိန်းအများကြီးကျွန်တော်သိရတာကသူတို့အတိအကျရာထူးကြီးရဲ့လုပ်ငန်းတွေမှာဥပဒေအရဆိုရင်သူတို့ supervisor ရသဟိုရာထူးကြီးနဲ့လုပ်ငန်းတွေသူတို့တွေလာတော့ပါကျွန်တော်တွေကအလုတ်ကံအောက်ခြေလောက်ပဲရမှာလေအပြောတာတွေလက်တွဲမှာကြာတော့ကျွန်တော်ကဖြစ်မှာမဖြစ်သူတို့ပဲအများစုအလုတ်ကန်နဲ့သူတို့ပဲအပြတ်ထုတ်သွားမှာလေသူတို့ပဲယူသွားရပါမှာပဲ
အများပြည်သူရှေ့ဆွေးနွေးပွဲမှာရန်ကုန်မြို့တစ်စီမံကိန်း NYDC ကအဓိကဆွေးနွေးသူတွေအဖြစ်ဖိတ်ခေါ်ခဲ့သူတွေတဲ့စိမ့်လက်အမိမြေပဝင်းကျင်အဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ရန်ကုန်မြို့တစ်စီမံကိန်းနဲ့ပတ်သက်လို့စီးပွားရေးဗဏ္ဍာရေးလူမှုရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့အချက်အလက်ပေါင်းစုံနဲ့ဝေဖန်ထောက်ပြသွားပြီးအထူးသဖြင့်ရန်ကုန်မြို့လူနေများတဲ့နေရာမှာစက်မှုစုံတည်ဆောက်မဲ့စီမံကိန်းဟာတဘာဝပတ်ဝန်းကျင်ကိုထိခိုက်စေမှာဖြစ်ကြောင်းအခုလိုပြောသွားပါတယ
်။စိတ်ုံနေပြန်မယ်ဆိုရင်အဲ့တိုက်လိုက်တဲ့ non pollution ကပဲရောက်ရွှေကုန်ပြောက်တိုက်ရောက် ကျွန်တော်နေရာဒီမှာဒါပြန်ပြန်လေးတိုင်းကသုံးမယ်နေငါမယ်ပတ်လည်းပဲရှိတယ်အဲ့တော့ကျင်းလေးပေါ်အဲ့တက်လိုက်တာ၄နာရီလောက်ဆိုရင်ရှေလုံးမြားပေါ်မှာဒီ suspended solid suspended ကျွန်တော်ဒီ particle တွေအပေါ်မှာနေတယ်ဆိုရင်အဲ့တော့ဒီမှာ okay ဒီမှာ industry မှာဒီ cloud pollutant လို့လို့เนาะကျွန်တော်ရဲ့ပြဿနာကဘာလဲဆိုတော့ EIA SIA လို့တာတောင်းမှာစိတ်ယုံတယုံကြီးကထွက်တဲ့ limit ကိုပဲသူက control လုပ်တယ်အဲ့တော့တစ်ခုလုံးစိတ်ယုံတွေအများကြီးကထုတ်လိုက်တဲ့เนาะ cumulative impact ကို control လုပ်တာမရှိဘူးဒါ is open chain ဖြစ်နေတော့တယုံကြီးကတော့ standard field လို့ပြောတယ်ဆိုတော့เนาะစိတ်ယုံတွေများလိုက်တဲ့အခါတော့ပါတယ်အကုန်လုံးရွှေတကုံဖျားလို့ဟာမျိုးလာကြည့်မဲ့ဟာကိုဘယ်လို standard လုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်ရတယ်ဒါလည်း technical solution ရှိတယ်ဟုတ်တော့အဲ့တော့ solution နာတာဒါပဝင်းညင်ပါမှာ join တော့အများကြီးပေါ့ဗျာသူတို့လည်းအခြေုံငဲ့ညာသွားပြီဒီချက်လေးတွေကြောင့်ကျွန်တော်တို့ကတဘာဝပဝင်းချင်းအရာလုံးဝမလုပ်သင့်ဘူးပေါ့လုံးဝမလုပ်သင့်ဘူးဘာလို့လဲဆိုတော့ဒီဘက်ရန်ကုန်မြို့ဘက်ချမ်းပါတော့မှာလူအချက်ကြီးများနေတဲ့အချိန်ထဲမှာဘာကိစ္စသွားပြီးတော့ကိုယ့်ဘက်ကိုသွားပြီးတော့ရင်ချင်းတွေပေါ့ဒလားမျိုးကိုဖွင့်လို့တွေ့ရအောင်လို့လုပ်ရမယ်တိုးတော့ sequencing ကဘယ်လိုလုပ်မလဲလုံးနဲ့ပုံဆိုတော့ alternate ရတာဖြစ်သွားမယ်နော်ဒီမျိုးပြောက်ပြင်ပြီးတော့ကျွန်တော်သဘောတူတယ်တိုးတော့လေဒီပုံစံနဲ့ဟုတ်လားမဟုတ်လားဆိုတော့ကျွန်တော်ပြန်စဉ်းစားမှဖြစ်တယ်
တရုတ် CCCC ကုမ္ပဏီကအဆိုပြုထားတဲ့ 1.6 ဘီလီယံကုန်ကျမဲ့ရန်ကုန်မြို့တစ်စီမံကိန်းကိုရန်ကုန်ကြီးမားတိုင်းတစ်ဖက်ကမ်းမှာအကောင်အထည်ဖော်မှာဖြစ်ပြီးစီမံကိန်းပထမအဆင့်ကိုမြေအက 2,000 ကျော်မှာအကောင်အထည်ဖော်မှာဖြစ်ပါရဲ့ရှင်